ဖက်စစ်ခံထားတဲ့ရိုက်တာသတင်းတောင်တူပြန်လည်လွတ်မြောက်ရေးနိုင်ငံတကာကတောင်းဆိုမှုတွေဆက်လက်ထွက်ပေါ်နေရမှာဒီနေ့မှာတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံလည်းပါဝင်လာပါတယ်နိုင်ငံတော်လူမျိုးရေးအုပ်တွေဖောက်ပြမှုနဲ့ဖက်စစ်ခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပေါ်ဆွဲဆိုချက်တွေကိုရုပ်သိမ်းပြဖို့လျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့တာသတင်းမှန်ဖော်ထုတ်နေတဲ့သတင်းသမားတွေနဲ့အများပြည်သူသတင်းရယူခွင့်အတွက်အလွန်မင်းစိုးရိမ်စရာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါသတင်းတောင်နှုတ်အမြဲဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မြင့်တင်ရေးဆိုင်ရာထုတ်ကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာပဲအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူထားတာဖြစ်ပါတယ်သူတို့နှုတ်မှုကိုရုပ်သိမ်းပေးဖို့လျှောက်ထားချက်ကိုတရားရုံးကမနေ့ကပယ်ချလိုက်တဲ့အတွက်လည်းနိုင်ငံတကာကဝေဖန်မှုတွေထပ်မံထွက်ပေါ်လာခဲ့တာပါပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုစိတ်ပြည့်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းဒီကနေ့ပဲတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းသတင်းတောက်တွေကိုအရေးယူဖို့ဆုံးဖြတ်ချက်ပေါ်လွန်မင်းစိတ်ပြည့်ကြောင်းနဲ့သတင်းမှန်ဖော်ထုတ်ဖို့ကြိုးပမ်းခဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းမနေ့ကပဲတောင်းဆိုခဲ့ပါတယ်